နိုင်ငံတွင်း COVID-19 ကူးစက်မှုမြင့်တက်လာနေတာကြောင့်နိုဘာလမှကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်ပထမဆုံးအချိန်မဲဆွဲစည်းရုံးမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
။ကျွန်တော်ကလည်းမူလဆိုလို့ရှိရင်တော့ဒီနေ့ညနေရန်ကုန်ဆင်းပြီးတော့ဟိုမြေဆန္ဒနယ်ဖြစ်တဲ့ကော်မူကိုဆင်းဖို့နောက်ဟိုစစ်ကြီးဆောင်တို့မှာလည်းနောက်နိုင်ငံတော်အလို့တစ်ခုပါနောက်လို့ဆိုပါတယ်။ဒါနဲ့အဲ့ဒါကိုကျန်းမာရေးဝန်ကြီးကကြည့်ကြတာ warm to ဆိုလို့ကြွားတာကိုဖြတ်သိမ်းလိုက်ပါတယ်။ဒီအချိန်မှာအဓိကကကျွားရနိုင်ငံမှာအနာရှိဆုံးအကျမ်းမာရေးဝန်ကြီးဌာနဖြစ်တယ်။အဲဒီအကျမ်းမာရေးဝန်ကြီးဌာနရဲ့ဟိုကြားချက်ကိုကျွားရကြည့်ကြည့်လိုက်နာဖို့လိုတယ်။ကျမ်းမာရေးဝန်ကြီးဌာနမှာ warm to လေးကိစ္စတွေကိုကျွားရဘလို့ပို့ကန်
။နိုင်ငံတော်အတိုင်းအမြံကစက်တင်ဘာလ9ရက်နေ့က Facebook ကနေတရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။ဒီနေ့ကလည်းမြန်မာနိုင်ငံမှာကုသတူ166ရောက်ရှိတယ်လို့အတည်ပြုကြေညာပြီးတဲ့နောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအခုလိုမဲဆွယ်စည်းရုံးရေးခီးစဉ်ဖြတ်သိမ်းကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရဦးမျိုးကျွန်းကတော့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းပါတီအနေနဲ့တည်ဝင်တည်ထွက်ပါတီအလံတွေနဲ့စီယူရီလက်ကမ်းစာဆောင်တွေကိုဖြန့်ချိသွားမှာဖြစ်ကြောင်းဒါပေမဲ့မဲဆွယ်မိန်ကွန်းတွားရောက်ပြောကြတာမျိုးကိုတော့ပြင်းပြဆဆလုပ်နိုင်မှာမဟုတ်ဘူးလို့လည်း Writers သတင်းကိုပြောပါရယ်မြန်မာနိုင်ငံမှာဩဂုတ်လလောက်ထိ COVID-19 ရောဂါပြည်တွင်းကူးစက်မှုရှိပဲရှိနေရကအခုကကူးစက်မှု1500ကျော်ရှိသွားပြီဖြစ်ပါတယ်ဒီနေ့ကနေညပိုင်းတုန်းကလည်း COVID-19 ကူးစက်သူ54ယောက်ထပ်မံတွေ့ရှိကြောင်းစစ်ပိုင်းနဲ့အကြောင်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်အစိုးရတွေလက်ထက်မှာစစ်ကြောင်းများစွာလက်လျှူခံထားခဲ့ရလို့ကျမ်းပါရေးဆောင်ချက်မှုစနစ်ကအားနည်းနေတာကြောင့်တပ်ကြီးတွင်ကူးစက်မှုကြီးဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့လည်းစီယောင်တွေကပြောကြောင်း Reuters သတင်းကပြောပါတယ်အခုချိန်ထိမြန်မာနိုင်ငံမှာ COVID အတည်ပြုလူနာ1518ယောက်ပိုးထွက်ပြီးပြန်လည်ဒီကောင်းသွားသူ388ယောက်နဲ့သေဆုံးသူ10ယောက်ရှိပါတယ်ခင်ဗျ